ရွေးကောက်ပွဲကော်မရှင်ကိုဖျက်သိမ်းပေးဖို့ဆရာတို့ BLC အဖွဲ့တောင်းဆိုရတာကိုသောတာရှင်တွေကိုတူတူနဲ့ရှင်းရှင်းလင်းလင်းနားလည်နိုင်အောင်ပြောပြပေးပါလားခင်ဗျာ
။ကျွန်တော်တို့ကဒီရွေးကောက်ပွဲကော်မရှင်ကိုဖျက်သိမ်းဖို့ကျွန်တော်တို့တောင်းဆိုရတဲ့အကြောင်းရင်းကရွေးကောက်ပွဲကော်မရှင်ကသူနဲ့မဆိုင်တဲ့ကိစ္စတွေကိုရွေးကောက်ပွဲကော်မရှင်ဥပဒေထဲမှာအလုံးဖဲ့ပြထားတယ်။ရွေးကောက်ပွဲကော်မရှင်ဥပဒေလို့ကိုမပြောအောင်ပြ။ရွေးကောက်ပွဲကျင်းပရေးကော်မရှင်ဥပဒေလို့ပဲပြောရမယ်။သူတို့ကော်မရှင်ကလည်းရွေးကောက်ပွဲကော်မရှင်မဟုတ်ဘူးခင်ဗျာရွေးကောက်ပွဲကျင်းပရေးကော်မရှင်တက်သက်သာဖြစ်တယ်ရွေးကောက်ပွဲကျင်းပတဲ့အခါမှာလည်းကော်မရှင်ကကော့ကဲဖို့ပဲပါမယ်ခုစားကော်မရှင်ဥပဒေထဲမှာနိုင်ငံရေးပါတီတွေကိုအလုံးလမ်းညွှန်နိုင်တဲ့ကြီးကြပ်နိုင်တယ်ဆိုပြီးပြတ်ထန်းလာတော့ဒီမှာလာပြီးတော့ကျွန်တော်တို့ဖွဲ့ထားတဲ့ကြံဖွဲ့လို့ပြောဗျာအဖွဲ့အစည်းမျိုးကိုပါတီအဖြစ်ပါတီထူထောင်ဝင်ပေးလိုက်တာကိုလည်းကဒီကော်မရှင်မှာလုံးဝတာဝန်ရှိသွားတယ်သူပြတ်ထန်းလာတဲ့ဥပဒေကိုချိုးဖောက်ပြီးတော့လေကြံဖွဲ့ကိုပါတီအဖြစ်ဒီထောင်ဝင်ပေးလိုက်တယ်ဆိုကြတဲ့ကဒါအင်မတန်ဗက်လိုက်မှုကြီးလည်းဖြစ်နေတယ်သူ့မှာပြတ်ထန်းလာတဲ့ဥပဒေရလဲဝန်ထမ်းတွေကပါတီမပွက်ရဘူးလို့ပါတယ်ခုပွက်ကြီးတဲ့ဝန်ကြီးချုပ်ဦးသိန်းစိန်ကုန်လိုက်ကောကသူကဝန်ကြီးချုပ်ဖြစ်နေသေးတယ်ဝန်ထမ်းဖြစ်နေသေးတယ်ခင်ဗျပါတီထောင်လာတဲ့လူတွေကိုကြည့်လိုက်ရင်လည်းနော်ဗိုလ်ချုပ်ထင်းကြီးလည်းအလုံးကတက်ကမထွက်သေးဘူးခင်ဗျသူတို့ကတက်ကထွက်တယ်ဆိုပေမဲ့တရားဝင်ပြန်လာတဲ့ထုတ်ထားတဲ့လူတွေမဟုတ်ဘူးခင်ဗျဥပဒေကိုသူတို့ပြတ်ထားပြီသူတို့ကိုသူတို့ဖောက်ပြနေတဲ့အတွက်ဒီကော်မရှင်ကိုလည်းဖျက်ပေးရမယ်ဥပဒေကိုလည်းဖျက်ပေးရမယ်လို့ကျွန်တော်တို့တောင်းဆိုတာဖြစ်တယ်
ဒီလိုမျိုးဖျက်သိမ်းလိုက်မယ်ဆိုရင်ဘာတွေဖြစ်လာနိုင်မလဲလို့ထင်ပါလဲခင်ဗ
ျဒီကော်မရှင်ကိုဖျက်သိမ်းလိုက်လို့ရှိရင်သူတို့ပါတီကလည်းပါတီအဖြစ်ရပ်တည်နိုင်မှာမဟုတ်တော့ဘူးတခြားပါတီတက်တက်ကိုကော်မရှင်ဥပဒေကိုထုတ်လာတာဖြစ်တယ်အခြားနိုင်ငံရေးပါတီတွေကိုလုံးဝအသိမှတ်မပြုဘူးပါတီရင်းအနေနဲ့ရန်လူမှုတရားမျှတမှုညီညွတ်မှုလွတ်လပ်မှုဆိုတာတွေကိုအခုပါဂရုမစိုက်ပဲနဲ့ဒီကြံပွဲပါတီထောင်ရအောင်အတွက်တာထမ်းလာတဲ့ဒီရွေးကောက်ပွဲကော်မရှင်ကိုနော်ကျွန်တော်တို့ချက်သေးဦးလည်းမကဘူးအရေးတော်ယူသင့်တယ်ခင်ဗျာ
ဘယ်လိုရေးယူမလဲခင်ဗျာ
ဒီလိုမဖြစ်သင့်ဘူးပေါ့ဗျာနော်ရွေးကောက်ပွဲကျင်းပမဲ့ကော်မရှင်တရမှာလူရိုးသေးရှိုးသေးနိုင်ငံရေးရဂုံတိတ်ကရှိတဲ့ပုံစံတွေပါပါပဲကိုယ်စားရှိရှိသမျှဝန်ထမ်းကြီးပဲခင်ဗျာနော်ဒီဝန်ထမ်းတွေကလည်းဟိုတချိန်ကဒီဖွဲ့စည်းပုံတော့ပါခဲ့တဲ့ဝန်ထမ်းတွေပဲဖြစ်နေကြည့်လိုက်ရင်ပါတီဖွဲ့တဲ့ဒီချက်ကလည်းဘယ်တော့ကြီးရသလဲဆိုတော့သူတို့မတော်မတရားလုပ်ခဲ့တာတွေအားလုံးကိုတင်မုန်းချေဖို့မျက်ပွဲပြုဖို့အတွက်ဒီပါတီခေါ်လာတာဖြစ်တယ်ဥက္ကဋ္ဌဦးတင်စိုးကိုနဲ့ကိုကိုဒုတိယသူကြီးချုပ်ဖြစ်နေတာကိုလည်းမမေ့သင့်ဘူးခင်ဗ
ျဒီကော်မရှင်ဒီတိုင်းမဆက်ထားပြီးလုပ်သွားမယ်ဆိုရင်ကောဆရာတို့အနေနဲ့ပါဆက်လုပ်ဖို့အစီအစဉ်ရှိပါလဲခင်ဗျဟု
တ်ကျွန်တော်တို့အနေနဲ့ကတော့ဥပဒေကြောင့်အရကျွန်တော်တို့၆၆ထောက်ပြောင်းသွားသွားမှာဖြစ်တယ်ဥပဒေကြောင့်အရပဲကန့်ဝဲသွားမှာဖြစ်တယ်ဥပဒေကြောင့်အရပဲကျွန်တော်တို့ပါဝင်သွားမှာဖြစ်တယ်နိုင်ငံရေးပါတီတွေနဲ့ကျွန်တော်တို့ကြံတဲ့နိုင်ငံရေးပါတီအားလုံးကကျွန်တော်တို့လိုပဲပေါ့နော်ချက်သိမ်းဖို့ပဲတောင်းဆိုနေတယ်။ဘာဖြစ်လို့လဲဆိုတော့ကြံတဲ့နိုင်ငံရေးပါတီတွေမှာဘာတစ်ခုမှအဖွဲ့ရေးမရှိတော့ဘူးလေဗျ
။နိုင်ငံတကာအဖွဲ့အစည်းတွေကရောဘယ်လိုတုံ့ပြန်လာနိုင်မလဲခင်ဗျာ
။ကော်မရှင်ဥပဒေကဒီအပြည်ပြည်ဆိုင်ရာလူခွင့်ရေးတင်ညာစာရမ်းမှာပါတယ်နော်။လူခွင့်ရေးတွေကိုချိုးဖောက်ပြီးတော့ပြတ်ထန်းလာတယ်ဆိုတာကိုလည်းကျွန်တော်တို့ထောက်ပြပါတယ်။နိုင်ငံတကာလူခွင့်ရေးတင်ညာစာရမ်းအပိုက်9အပိုက်7အပိုက်30ကိုကျွန်တော်တို့တခါတည်းတိတိကျကျထောက်ပြပြီးတော့အဲ့ဒီလူခွင့်ရေးကော်မရှင်ကိုနိုင်ကောအရေးယူတော့ဆောင်ရွက်တင်တယ်လို့ကျွန်တော်တို့ကထောက်ပြလို့ပါ
ဒီထုတ်ပြန်ချက်ကိုနိုင်ငံတကာဖွဲ့စည်းပြီးစီပို့ပေးဖို့အစီအစဉ်ရှိပါလားခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အခုအင်္ဂလိပ်လိုဘာသာပြန်နေပါလေခင်ဗျာနိုင်ငံတကာပြည်အောင်ပေါ့နော်အဲ့အဖွဲ့စည်းအားလုံးကတက်ကြည့်နေအောင်ကျွန်တော်တို့ဝက်ဘ်ဆိုက်မှာတင်ပါမယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ